VOE American တိုင်းရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမထွန်ပါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သမ္မတဒေါ်နယ်ထရမ့်ကိုကြိုတင်ပြင်ဆင်ပြီးပြည်သူ့ဆောင်ရှောက်မှုတွေပြီးနေအောင်အင်ဖြူရောကနေဝါရှင်တန်ဒီစီမြို့နောက်ကဝေါ်တာရီစီယုံကိုခေါ်ဆောင်သွားခဲ့ပြီးဖြစ်ပါတယ်သမ္မတထရမ့်အဲ့ဒီစီယုံမှာရဲ့အနေငယ်ကြာနေရမယ်လို့ခန့်မှန်းရပါတယ်သမ္မတရဲ့လက်လောအခြေအနေရမြို့သားလူကြီးအကြက်တဲကြာရောက်နိုင်တဲ့အလားအလာထပ်ပေါ်လာသလိုနောက်မဲ့သမ္မတရွေးကောက်ပွဲအခြေအနေမှာမရေရာမှုတွေလည်းတိုးလာခဲ့ပါတယ်အင်ဖြူရောသတင်းတောက်ဘက်တစီဝီဒါကုစွာရာသတင်းပေးပို့ထားပါတယ်တောက်ကြနေမနေအရာကတို့ကြတော့အမေရိကန်ပြည်သူတွေစိုးရိမ်ထိတ်လန့်စရာသတင်းဆိုးတစ်ခုကိုကြားလိုက်ကြရပါတယ်။သမ္မတထရမ့်ကသူနဲ့သူဇနီးကိုဗစ် -19 ပိုးကူးခံရတဲ့ဆိုပြီးညတနင်္လာကြီးမှာ Twitter မှာရေးထားတဲ့သတင်းဖြစ်ပါတယ်။သမ္မတလိုပဲသမ္မတရဲ့ထိတ်တန့်အကြံပေး Hopkins ကလည်းကူးစက်ခံထားရတာဖြစ်ပါတယ်။ Hopkins ကသမ္မတနဲ့တောက်လျှောက်လိုက်ပါနေသူတယောက်ဖြစ်သလိုမဲဆွဲစီယုံရေးဆင်းနေချိန်မှာလည်းသမ္မတနဲ့အတူမကြခဏခီးသွားနေတာပါ။ကယောဘာကလာရဲအခုလိုပေါ့ပေါ့ပါပါပြောဆိုတုတ်ဆက်လိုက်တာကတိုင်းပြည်အခြေအနေပုံမှန်ရောက်နေတဲ့ပုံပေါ်နေတာပါ George Washington တက်တူက Todd Belt ကတော့ပုံမှန်မဟုတ်ဘူးလို့ပြောပါရဲ
Well this is very much the message that things are not normal and he's not
တမနာပုဂ္ဂိုလ်ခံရတာပုံမှန်မဟုတ်ဘူးဆိုတာပြနေပါလေ Quarantine နေရမှာမို့အနည်းဆုံးနှစ်ပတ်လောက်မဲဆွယ်ခွဲတွေလုပ်နိုင်မှာမဟုတ်ပါဘူး
အဖြစ်ရောကသမားရောကြီးကထုတ်ပြန်တဲ့ကြေညာချက်အရတော့သမားထရမ့်တယောက်သူ့အလုပ်တာဝန်တွေကိုဆက်လုပ်သွားလိမ့်နိုင်လိမ့်မယ်လို့ပြောပါတယ်။တွင်ကျင်သူတွေကတော့ COVID-19 ရောဂါကအသက်84နှစ်အရွယ်သမားထရမ့်အတွက်အလွန်အနေရများတယ်လို့ဆိုပါတယ်။
He's just recently been exposed. He needs to kind of watch.
သူကလောလောလတ်ပိုးကူးခံရတာပါ။နာမည်ရည်တွေဘာဖြစ်မလဲဆိုတာစောင့်ကြည့်ဖို့လိုပါမယ်။ရောဂါလက္ခဏာပိုတိုးမပြဖို့လိုပါတယ်။
Pittsburgh CTEC သူက Dr. David Nays ပြောသွားတာပါ။ Trump ရဲ့ကျန်းမာရေးအခြေအနေကလက်ရှိအစိုးရလုပ်ငန်းတွေဆက်လက်လုပ်ကိုင်နိုင်ရေးရတက်မအေးစရာဖြစ်လာခဲ့ပါတယ်။လေလာသုံးသက်သူ John Fortier က
If the president really were to be so sick that he would
need to step away from office, there is a provision in the 25th Amendment which allows the transfer of the power to the vice president. ဒီအသမနာကိုအနာလွှတ်ပြောင်းပေးရမှာဖြစ်ပါတယ်။
သမ္မတထရမ့်ရဲ့ COVID သတင်းကလောလောဆယ်မတိမငြိမ်ဖြစ်နေတဲ့ရွေးကောက်ပွဲအခြေအနေတွေမရေမရာမှုတွေထပ်ဆောင်းတိုးလာစေခဲ့ပါတယ်။သမ္မတသာမပြောကောင်းမဆိုကောင်းအခြေအနေကိုရောက်သွားရင်ထရမ့်နဲ့ပန်းဆိုတဲ့အတွေ့ဘာဖြစ်သွားမလဲဆိုတဲ့မေးခွန်းကလည်းထွက်ပေါ်လာခဲ့ပါတယ်။ George Washington တက္ကသိုလ်က Todd Belt က
President Trump is no longer able to serve.
သမ္မတထရမ့်မလုပ်နိုင်တော့ဘူးဆိုရင်ဒုသမ္မတပန်းစ်ကသမ္မတဖြစ်လာလိမ့်မယ်။ဒါပေမဲ့ဒုသမ္မတကကြတော့ပမာလေ
းခြေတည်စကားစစ်တိုးပွဲမှာသမ္မတထရမ့်ကတခေါင်းစည်းဝတ်ဖို့ကိစ္စကိုအရေးမပါသေးအောင်ပြောဆိုခဲ့တာပါ
I don't wear masks like him. Every time you see him, he's got a mask.
သူ့ကိုနှခေါင်းစည်းကျွန်တော်မဝတ်ဘူး။သူ့ကိုကျွန်တော်မြင်လိုက်တိုင်းနှခေါင်းစည်းဝတ်ထားတယ်။ကျွန်တော်နဲ့ပေနေရာလောက်အကွာကစကားပြောခြင်းပြောနေပေမဲ့မြင်ဘူးသမျှတဲ့အကြီးဆုံးနှခေါင်းစည်းကြီးနဲ့သူပေါ်လာလိုက်မယ်
။စကားစစ်တိုးပွဲတော့ကဘိုက်ဒန်နဲ့ထရမ့်တို့နှစ်ယောက်အကြားတော်တော်လေးခြားတယ်လို့လူချင်းလဲထိတွေ့တာမရှိပါဘူး။ထရမ့်တဲ့ကိုကြားတော့ဘိုက်ဒန်ကသမရနဲ့သမရကတော့အမြန်ဆုံးဒီကောင်းစေချောင်းဆွတောင်းပေးပါရယ်ဘိုင်ဒန်ကိုယ်တိုင်လည်း COVID-19 စတဲ့စစ်ဆေးခဲ့ပြီမဲ့လို့ပိုကင်းစင်နေတာကြောင့်ရွေးကောက်ပွဲမဲဆွဲစည်းရုံးရေးဆက်လုပ်သွားမှာဖြစ်ပါရယ်သူရဲ့မဲဆွဲပွဲအများစုကိုတော့အဆောက်အအုံပြပမှာအကြီးအကျယ်လုပ်လို့ရှိတာပါခင်ဗျ